ရခိုင်ပြည်နယ်အတွင်းစီရေးတင်းမာမှုတွေအရှိန်မြင့်နေတဲ့အချိန်မှာပဲရခိုင်တိုင်းရင်းသားလက်နက်ကိုင်တပ် AACUC ချုပ်ဘုံချုပ်ထွန်းမြန်နိုင်ရဲ့ဇနီးနဲ့သားသမီးနှစ်ယောက်ကိုထိုင်းနိုင်ငံချင်းမိုင်လောက်ဝကရုံကထိန်သိမ်းပြီးထိုင်းမြန်မာနယ်စပ်မြေဆိုင်ဘက်ကိုပြန်ပို့လိုက်တဲ့အကြောင်းကြားသိရတယ်လို့ထိုင်းအခြေစိုက်ရခိုင်အမျိုးသားကောင်စီထွေထွေအတွင်းရေးမှူးကပြောပါတယ်ဒီလိုရဟာထိုင်းအခြေစိုက်တော်လှန်ရေးအင်အားစုတွေတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့လုံခြုံရေးကိုချိန်ချောက်တဲ့လုပ်ရဖြစ်လဲသူကရှုမြင်ပါတယ်။ဒီလိုရခိုင်စစ်ဦးစီးချုပ်နဲ့ဆက်နွယ်တဲ့မိသားစုဝင်တွေကိုဖမ်းဆီးနေတဲ့လုပ်ရကိုရှုတ်ချပြီးရခိုင်စစ်ရေးတင်းမာမှုတွေကိုနိုင်ငံရေးအရာဖြေရှင်းပေးဖို့လဲရခိုင်အမျိုးသားပါတီ ANP ရဲ့ခေါင်းဆောင်လည်းဖြစ်တဲ့ရခိုင်အမတ်ကပြောပါတယ်။ရခိုင်စစ်ဦးစီးချုပ်ရဲ့မိသားစုကိုဖမ်းဆီးမှုအပေါ်ထိုင်းနိုင်ငံနဲ့မြန်မာနိုင်ငံကြားဆက်သွယ်ဆောင်ရွက်ချက်တည်ရောက်မှုတွေအကြောင်းဆက်သွယ်မေးမြန်းထားတဲ့မဆုမုံကတင်ပြထားပါတယ်ရှင်
။ဟုတ်ပါတယ်။စီးတင်းမမှုတွေအချိန်မြင့်နေတဲ့ရခိုင်ပြည်နယ်တွင်မှာတော့မြန်မာစစ်တပ်နဲ့ရခိုင်တိုင်းရင်းသားလက်နက်ကိုင်တပ် AA တို့ကြားတိုက်ပွဲတွေဆက်ပြီးတော့ဖြစ်နေတယ်လို့ AA ရခိုင်တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့နဲ့ဆက်နွယ်မှုတွေနဲ့ရောစီးဦးစီးကုန်းနဲ့ဆက်နွယ်တဲ့မိသားစုတွေအရက်သားဒေသခံတို့အာဏာပိုင်တွေဘက်ကဖမ်းဆီးမှုတွေပိုတိုးလာနေချိန်မှာပဲဒီဇင်ဘာလ၄ရက်နေ့မှာတော့ AA ရခိုင်တပ်မတော်ရဲ့စီးဦးစီးချုပ်ဘိုးချုပ်ထွန်းမြတ်နိုင်ရဲ့ဇနီးဖြစ်သူနဲ့မိသားစုထိုင်းနိုင်ငံချင်းမိုင်မြို့မှာအထိမ့်သိမ်းခံလိုက်ရတာပါ။ AA စီးဦးစီးချုပ်ဘိုးချုပ်ထွန်းမြတ်နိုင်ရဲ့ဇနီးမနှင်းစာဖြူနဲ့တာသမီနှစ်ဦးထိုင်းနိုင်ငံချင်းမိုင်မြို့ထိုင်းလူဝင်မှုကြီးကြပ်ရေးရုံးမှာဗီဇာလာတိုးတဲ့အချိန်ဖမ်းဆီးထိန်းသိမ်းခံလိုက်ရတာဖြစ်ပြီးထိုင်းမြန်မာနယ်စပ်မင်းဆိုင်တာချီလိဘက်ကိုထိုင်းတို့ရဘက်ကရဟတ်ရင်နဲ့ပို့ဆောင်လိုက်ကြောင်းကြားသိရတယ်လို့ထိုင်းခြေစားရခိုင်မျိုးသားကောင်စီရဲ့အထွေထွေအတွေ့အမှုဦးထွန်းစောက VOA မြန်မာပိုင်းကိုပြောပါတယ
်။အခုတည်င်းရဆိုရင်တော့ချင်းမိုင်မှာဒီလိုဗီဇာလာတက်တန်းတိုးတယ်ချင်းမိုင်ကထိုင်းလာဟောကရုံကနေပြီးတော့မှဖမ်းပြီးတော့မှဒီမဲဆိုင်ပေါ့လေနော်ဒီတာချီလိတ်အဲ့ဒီဒေသကိုရဟတ်ရင်နဲ့ခေါ်သွားတယ်အဲ့လိုမျိုးသိရတာပေါ့လေဒီတည်င်းရဆိုလို့ရှိရင်တော့ဒီမဲဆိုင်ကိုခေါ်တာကတော့တစ်ဖက်ကတာချီလိတ်မြန်မာဘက်ကိုနေပြီးတော့မှခေါ်သွားဖို့ဆိုတဲ့ဒီရက်ပါရီလို့သုံးသပ်ရတာပေါ့နော်ဒီလိုမျိုးလုံရက်တွေကကြတော့ဒီကျွန်တော်ကစီးရေးကိုမငင်းစေတဲ့အပြင်ပေါ့နော်နောက်ထပ်ပုံမှန်ပြင်ထန်တဲ့ဒီမလိုလားတဲ့အကျိုးဆက်တွေပို့ပြီးတော့ဖြစ်လာနိုင်တယ်ကျွန်တော်တို့ကတော့အလိုမြင်မိတယ်ပြီးခဲ့တဲ့လတွေမှာပေါ့လေအဲဒီစင်ကာပူကဒီကျွန်တော်တို့ရခိုင်မျိုးသားတွေနောက်ပြီးတော့မှဒီဘက်မှာထိုင်းမှာရှိတဲ့မလေးရှားမှာရှိနေတဲ့လူတွေပေါ့နော်အဲ့ဒီတွေမှာရှိတဲ့လူတွေရဲ့စီးရင်တွေကဒီသူတို့ရဲ့ဆန်ဝရင်ထဲမှာထွက်လာတာရှိတယ်လူပေါင်း164ယောက်လား5ယောက်လားလို့ပေါ့နော်အဲဒါကိုတော့သူတို့လက်တွေ့အကောင့်တွေခေါ်ရဆိုတော့ကြာရုပ်ပါပဲအဲ့တော့ဒီဘက်မှာရှိနေတဲ့ဒီအွန်လိုင်းရဲ့အဖွဲ့အစည်းတွေအကုန်လုံးကိုရက်ချက်ပြလက္ခဏာပါပဲအထူးသဖြင့်ကတော့ဒီ SCA လက်မှတ်မေးထိုးထားတဲ့အဖွဲ့အစည်းတွေနဲ့အဲကျွန်တော်တို့လက်ရှိနေပြည်မှာရှိတွေ့တိုက်ခိုက်မှုတွေရှိနေတဲ့အဖွဲ့အစည်းတွေနဲ့ဟိုတော့တိုက်ရိုက်ချင်းချောက်မှုဖြစ်တာပေါ့
စီဦးစီးချုပ်ဘုချုပ်ထွန်းမြတ်နိုင်ရဲ့ဇနီးနဲ့သားသမီးတွေအထိမ့်မိတ်ခံရတဲ့ကိစ္စနဲ့ပတ်သက်ပြီးအေးအေးရခိုင်တပ်မတော်ဘက်ကအတည်ပြုနိုင်မှုဆက်သွယ်ပြီးမယ်အခုချိန်ထိတော့ဆက်သွယ်မရသေးပါဘူးတပ်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ရဲ့အတွင်းမှုဘုံမှုချုပ်ဇော်မင်းထွန်းဘက်ကတော့သူ့အနေနဲ့ဒီသတင်းကိုမသိရှိရသေးကြောင်း VOA ကိုပြောပါရယ်အခုလိုမျိုးထိုင်းနိုင်ငံချင်းမိုင်မှာအေးအေးစီဦးစီးချုပ်ဘုချုပ်ထွန်းမြတ်နိုင်ရဲ့ဇနီးမနှင်းစာဖြူနဲ့သားသမီးနှစ်ဦးကိုဖမ်းဆီးတာအရင်တုန်းကလည်းအေးအေးစီဦးစီးချုပ်ရဲ့မြမဖြစ်သူရဲ့ခင်မွန်ထိုင်းနိုင်ငံချင်းမိုင်ကပြန်လာတဲ့အချိန်လာသူစီဦးစီးချုပ်ရဲ့မြမဖြစ်သူကိုပါဖမ်းဆီးပြီးအတန်းဖက်တိုက်ဖျက်မှုဥပဒေတွေနဲ့ဖမ်းဆီးတရားစွဲဆိုအရေးယူမှုတွေလှုပ်ဆောင်မှုတွေဟာရခိုင်ပြည်နယ်တွင်းမှာစီးပရိပခါတွေကိုပြည်လည်စေမဲ့နည်းလမ်းတွေမဟုတ်ဘူးလို့ရခိုင်မျိုးသားပါတီ ANP ခေါင်းဆောင်တဦးဖြစ်တဲ့ဦးလာစောကရှုမြင်ပါတယ်။တင်းမာနေတဲ့စီးရေးကိုတော့နိုင်ငံရေးနည်းလမ်းနဲ့သာဖြေရှင်းမှာလို့လည်းရခိုင်လူတော်အမတ်တဦးတည်းဖြစ်တဲ့ဦးလာစောကပြောပါတယ်။
သူအမျိုးသားကလက်နက်ကိုင်ဖွဲ့စည်းမှာပါနေလို့တော့နိုင်ငံတော်ကိုဆန့်ကျင်နေလို့သူ့ဘဝကိုဆန့်ကျင်နေလို့ပြောင်းသူဇနီးနဲ့ဒီသားစုကိုဖမ်းနေပေါ့နော်ကလေးတွေထောင်းလို့ပြောဆိုတာတော့ဘလို့မှဟိုဘယ်ရနည်းလမ်းမကြောက်ဘူးလို့မြင်ပါတယ်ဟုတ်အဲ့လိုဟာမျိုးတစ်ခါမှလည်းကျွန်တော်တို့မကြောက်ဘူးဟုတ်အဲ့တော့စိတ်မဖြစ်တင်ဘူးဖြစ်တယ်နော်နိုင်ငံရေးဆွေးနွေးပွဲလုပ်ဖို့သူ့ဆောင်ဆွေးနွေးပွဲလုပ်ဖို့တော့အချင်းကြီးမဲ့တာလည်းမျိုးကဒီဖြစ်ရတဲ့ကတော့ဘလို့မှအဆင်သဘောမဆောင်ဘူးအမှန်တရားစိတ်ချဖို့ကောင်းတယ်ဝန်ထမ်းဖို့ကောင်းတယ်ပေါ့နော်သမီးတော်စုဆက်လက်ကျွန်တော်တို့စိတ်မကောင်းပါဘူး။အဲနောက်တစ်ခုကစိတ်ကြီးပါအမှန်တကြီးပါတဲ့စိန်ခေါ်မှုတွေဖြစ်နေတဲ့ကာလအဲ့ကာလကြီးမှာလူဖြစ်ဖြစ်နေပေါ်ဆိုတာကတော့ဘလို့မှကျွန်တော်တို့နိုင်ငံအတွက်အင်းကြီးမကောင်းနိုင်ပါဘူး။
အခုလိုမျိုးထိုင်းနိုင်ငံဘက်ကလည်းတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တစ်ဖွဲ့ဖြစ်တဲ့ AAC ဦးစီးချုပ်ရဲ့မိသားစုကိုဖမ်းဆီးထိန်းသိမ်းပြီးမြန်မာစိုးရလက်ကိုအနှံနဲ့ကိစ္စအပေါ်မှာတော့ဒါဟာနိုင်ငံခြားအထူးသဖြင့်အာဆီယံနိုင်ငံအချင်းချင်းတန်တမာရေးနဲ့ဥပဒေကြောင်းအရပူးပေါင်းဆောင်ရွက်မှုတစ်ခုဖြစ်ထိုင်းနိုင်ငံမှာနှစ်ရှည်လာများအခြေဆိုင်နေထိုင်ခဲ့တဲ့မြန်မာရေးလေလာခဲ့ခတ်သူဦးအောင်သူမြင့်ကတုံ့ပြန်ပါတယ
်ဒီလိုကထိုင်းအစိုးရကတော့ဒီအာဆီယံတစ်ခုလုံးကတော့ကျွန်တော်ရှင်းတဲ့အခြေအနေကအရင်ကနဲ့တော့မတူတော့ဘူးအရင်တော့တမျိုးပေါ့နော်ဆင်အစိုးရဖြစ်တော့အခုနောက်ပိုင်းမှာကျတော့ဒီအာဆီယံနိုင်ငံချင်းချင်းဆက်ဆံရေးတွေမှာဒီနိုင်ငံကတောင်းဆိုတဲ့နိုင်ငံလုပ်ပြရတဲ့အမျိုးကြီးရှိပါတယ်ဆိုတော့အဲ့တော့အရင်အခြေအနေတိုင်းဟိုမသိချင်အောင်ဆောင်လာတာလို့ဒီလိုတချို့ထားမိရမရှိနိုင်ဘူးကြာအနေက
ရင်းရင်းရင်းစကားဝိုင်းတွေကိုထိုင်းနိုင်ငံချင်းမိုင်းတရုတ်နိုင်ငံကုမင်းစားတဲ့ပြည်ငယ်တွေမှာအဲ့ဒီနိုင်ငံတွေကလုံခြုံရေးတာဝန်ယူပြီးတာဝန်ခံကျင်းပပေးနေချိန်မှာအခုလိုမျိုးတိုင်းရင်းသားလက်နက်ကိုင်အဖွဲ့တစ်ဖွဲ့ဖြစ်တဲ့ AA ရဲ့စီဦးစီးချုပ်မိသားစုအပေါ်ကိုထိုင်းနိုင်ငံကဖမ်းဆီးထိန်းသိမ်းမှုကတော့အစိုးရနဲ့အပြစ်ခံမရဲဆဲထားတဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေရဲ့လုံခြုံရေးအတွက်စိုးရိမ်စရာကောင်းတဲ့လုပ်ရအဖြစ်လဲတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေနဲ့ရခိုင်နိုင်ငံရေးပါတီတွေဘက်ကရှိနေကြောင်းပါရှင်